Welcome to the Voice of America in Burmese.
မင်္ဂလာညမှာခမအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2019ခုနှစ် September 19ရက်ခြာသောရီနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ9.25 3251နဲ့ line number 190ဖြင့် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပြီပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့ sorry ရေနယ်လုံငန်းတွေတိုက်ခိုက်ခံရမှုတွေအီဗန်ကိုလက်တုံ့ပြန်တိုက်ခိုက်လာမဲ့ပေါ့အီဗန်နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာ Ranger Mosque နေပေါ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတိုက်ခိုက်နေဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့တူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ချမ်းပြည်မြောက်ပိုင်းနဲ့စံမျိုးကစစ်ဘေးရှောင်ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီ
းအဲ့ဒီစက္ကူနေရနေဒီဘက်ပိုင်းကိုမကြားတော့ဘူးရအခုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်ဟုတ်ဒီနေ့လည်းပြန်ကြတယ်မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ
်ဒီမဆိုးနှလုံးသားလူမှုကူညီရေးအသင်းကဦးတင်ဝင်ပြောတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ချိုင်းတို့ဆွေးနွေးပွဲအပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ငြိမ်းချမ်းကြိုးဆောင်တွေရဲ့အမြင်တခါရှမ်းပြည်နယ်ကဒီအစိုးရနဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်လုပ်နေတဲ့ဒီဂျစ်တောင်ကြီးစက်ရုံစမ်းသပ်လက်ပတ်ခွင့်ကို၃နှစ်တိုးပစ်လိုက်တဲ့အကြောင်းပါဝင်ဂျပန်ဆက်မှုသိပ္ပံပြပွဲတရားဖို့အတွက်မြန်မာပြည်ဘွားတောင်ပေါ်တိုင်းဒေသဥကိုထိုင်းနိုင်ငံကအရာကြီးနိုင်ငံကူးလက်မှတ်ထုတ်ပေးလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆိုအရေဗီယာနိုင်ငံကရေနယ်လုပ်ငန်းတွေတိုက်ခိုက်ခံရမှုတွေအီရန်နိုင်ငံကိုလက်တုံ့ပြန်တိုက်ခိုက်လာမဲ့ပေါ်အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရှာဗစ်ဆာရက်ကဒီနေ့ပဲသတိပေးလိုက်ပါတယ်တိုက်ခိုက်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လူရဲ့ဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုတို့ကိုညွှန်ထားတဲ့ Twitter မှတ်ချက်မှာတော့အီရန်နဲ့စစ်ဖြစ်အောင်တမန်တော်ဒေါ်နယ်ထရန့်ကိုလှည့်စားဖို့ကြိုးစားနေတယ်ဖြစ်တဲ့အကြောင်းလဲအီရန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကိုရဖို့ကြိုးပမ်းနေတဲ့လူရဲ့အဖြစ်နဲ့လဲဝေဖန်ပြောဆိုလိုက်တယ်လို့လွန်ခဲ့တဲ့၄နှစ်လောက်ကလေးကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယမန်နိုင်ငံကစစ်ပွဲမှာလဲအခုချိန်ထိပြစ်ဆက်နေရတော့မယ်ဆိုပြီးပြောဆိုကြတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပေကတော့ကမ္ဘာရေနံထုတ်လုပ်မှုရဲ့600ရာခိုင်နှုန်းနီးပါးရှိတဲ့ sorry နိုင်ငံကရေနံစိမ်း CP ပါ 5.8 တန်းယာယီပြတ်တောက်ထားတဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုကိစ္စတွေဆွေးနွေးဖို့ဒီနေ့ RS ဝါမြပြည်တော်စု UE မြို့တော်အဘူဒါဘီမှာရောက်နေပါတယ်မနေ့ကဆော်ရီဆိုရရရှိရင်လည်းတွေ့ဆုံရမှာတော့ဝန်ကြီးပွန်ပီယိုကဆော်ရီနိုင်ငံနဲ့အတူရပ်တည်ချောင်းနဲ့ကိုကိုကိုကာကွယ်ပိုင်ခွင့်ကိုအားပေးချောင်းအီရန်ဆိုရရဲ့ချင်းချောက်တဲ့အပြုတ်မှုတွေကိုတိကျမှာမဟုတ်ချောင်းလဲပြောဆိုခဲ့တာပါသမ္မတထရန့်ကတော့စီနီတုံးကမစ်ဆိုင်းတုံးတွေအဝေးထင်းဒရုန်းရင်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရီးအပြင်တခြားနည်းလမ်းအများအပြားရှိတဲ့အကြောင်းမနေ့ကပဲသတိပေးပြောဆိုထားပါတယ်
အစ္စရေးနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှမဲအများစုအနိုင်မရခဲ့တာကြောင့်ဝင်ကြီးချုပ်ဘဲဂျမင်နာတန်ယာဟုကသူ့ရဲ့အဓိကပြိုင်ဘက်ဘန်နီဂန့်ကိုညှဉ်းညွတ်တဲ့ညွန်ပေါင်းအစိုးရနဲ့ပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရေးအစိုးရတရဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝင်ကြီးချုပ်ကဗီဒီယိုမင်ခွန်းနဲ့မှပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေကြေကြေပြန့်ပြန့်ပါဝင်တဲ့ညှဉ်းညွတ်တဲ့အစိုးရတရအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့အတွက်ပြိုင်ဘက်ဘန်နီဂန့်ကိုတောင်းဆိုခဲ့တာပါ။အလေအလတ်ဝါဒီ Blue and White Party ခေါင်းဆောင် Benny Gantz ကတော့ Likud Party မှာဝင်ကြီးချုပ် Netanyahu ခေါင်းဆောင်ဆက်ဖြစ်နေသည်ဖြင့်ညှို့ညွတ်တဲ့အစိုးရထဲမှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အာဂရီလိုက်စားမှုဆွဲချက်တွေရင်ဆိုင်ရတဲ့ဝင်ကြီးချုပ်နဲ့ညွန်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါ။အမတ်နေရာ120ရှိတဲ့ Israel လွှတ်တော်မှာလူများစုနဲ့အစိုးရဖွဲ့နိုင်ဖို့အနည်းဆုံးလွှတ်တော်အမတ်61ယောက်အနိုင်ရဖို့လိုအပ်ပါတယ်။ဒါပေမဲ့တမန်ရရဲ့ Likud Party ရောအဓိကပြိုင်ဘက် Blue and White Party ပါလုံလောက်တဲ့မဲအများစုကိုမရခဲ့ကြပါဘူး။ညညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝင်ကြီးချုပ်ရဲ့တိုက်တွန်းမှုကိုအစ္စရေးသမ္မတကကြိုဆိုခဲ့ပါတယ်။အဂတိလိုက်စားမှုဆွဲဆိုမှုတွေတတိကြီးရှင်ဆိုင်နေရတဲ့ဝင်ကြီးချုပ်နာတန်ယာဟုကိုအမှု၃ခုနဲ့တရားဝင်တရားဆွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တည်းမတည်းအပိသက်ကြားနာပွဲကိုတော့ရှေ့လာထဲမှာလုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ဖို့မျှော်လင့်နေတဲ့ဝင်ကြီးချုပ်သားအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မယ်ဥပဒေပြဋ္ဌာန်းလိုက်မယ်လို့အများကခန့်မှန်းခဲ့ကြတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလတ်မြို့ကထောင်လိုင်းအရင်စီရုံးဝင်းနေဒီနေ့ဆော့ဗန်တာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး90ယောက်ဒဏ်ရာရသွားပါတယ်။ အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေချေသူအများစုဟာတိုက်ခိုက်မှုဖြစ်ခဲ့တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်ဆွေးရပြောခွင့်ရသူဂိုးအစ္စလမ်ဆေးရဲကပြောပါတယ်တိုက်ခိုက်မှုကြောင့်အမျိုးသားလူမျိုးဌာနရုံးဝင်းအနီးမှာရှိတဲ့ဆေးရုံကတော့လုံးဝပျက်စီးလူနေပါဖြစ်ခဲ့တယ်လို့လည်းပြည်နယ်ဆွေးရတာဝန်ရှိသူတွေကပြောပါတယ်ကုလသမဂ္ဂကတော့အာဖဂန်နိုင်ငံကချမ်းပတ်မှုတွေအတွင်းအရသာအများပြတိစုံနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးစံချိန်တင်ခဲ့တဲ့ကြောင်းပြောဆိုထားတာပါဒီနေ့2019ခုနှစ်ပထမ6လအတွင်းမှာလည်းအရသာ1366ယောက်တိစုံပြီး2446ယောက်ဒဏ်ရာရခဲ့တဲ့ကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီဖေးရုံကသတင်းထုတ်ပြန်ထားပါတယ်မနေ့ကလည်းနိုင်ငံရှိပိုင်းနိုင်ငံပြည်နယ်မျိုးတော့ဂျလန်လာဘက်ကအီလက်ထရောနစ်မပုံတင်ထုတ်ပေးတဲ့ဌာနကိုတာလီဘန်နဲ့အကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့ရတယ်လို့အင်ကာနီတုန်းကတိုက်ခိုက်မှုနှစ်ခုမှလည်းလူပေါင်း50နီးပါးတိစုံခဲ့ပါတယ်။ပါဝါမျိုးကအင်ကာနီတိုက်ခိုက်မှုမှာတော့သမရအရှော့ကန်နီရဲ့ရွေးကောက်ပွဲမဲဆွဲပွဲကိုစီပြတ်မှတ်ထားတိုက်ခိုက်ခဲ့တာပါ။နန်ဂါပြည်နယ်မှာမနေ့ညပိုင်းကအဝေးထိန်ဂျွန်းရင်းနဲ့တိုက်ခိုက်မှုတစ်ခုတွင်းမှာတော့အနည်းနာကတောအုပ်ထဲသွားနေကြတဲ့အရသာ18ယောက်ထဲမှနေတိစုံပြီးအများပြားဒဏ်ရာရတဲ့အကြောင်းလဲဒေသခံစုကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
American သမ္မတ Donald Trump နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်နေသူတယောက်ကထောင်လိုင်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လိုင်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ် Michael Atkinson ကိုအောက်လွှတ်တော်ထောင်လိုင်းရေးကော်မတီမှဒီကဗိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတ Trump နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာကတိကဝတ်တွေပြုခဲ့ကြတာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောင်လိုင်းရေးတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ် Atkinson ကိုတိုင်ကြားခဲ့တဲ့အကြောင်းဒီကြောင်သိသူထောင်လိုင်းရေးတာဝန်ရှိသူ2ယောက်ကိုကိုးကားပြီးတော့ Washington Post သတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။သမ္မတနဲ့ပတ်သက်လို့တိုင်ကြားမှုကဘယ်ကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လဲဘလို့ကတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့ Washington Post သတင်းစာထဲမှာပြောမထားပါဘူး။အတွေ့အကြုံတွေတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တာကြောင့်တရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်။အမျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားမှု Joseph McGuire ကတော့အသေးစိတ်တိုက်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအသိပေးဖို့ညှင်းဆန်ထားပါတယ
်။ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 4325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အစံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညကတည်းကနေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရိုဂျာမိုစင်နေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းအထန်ဖြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကဒီနေ့ပဲတခင်းနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ကြားနေ94မဲနဲ့တည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ကာလကြာရှည်ဖြစ်ပေါ်နေတဲ့ပြည်ခတ်တွေပေါ်ဆိုးရင်ရောင်းတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစုအနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးဟန်တားဖို့လည်းတောင်းဆိုထားပါတယ်။ကန်ဒီနေကတိုင်းနဲ့ချီရဒုက္ခသည်ဖြစ်ပြေခုံလုံးနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လဲရွှေရှားပြီးဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာချင်းဝင်တဲ့အညီအန်တီယာရှိနိုင်တဲ့နေရာရင်းကိုအတိအကျပြောင်းမဖို့ဘူးလဲတိုက်တွန်းထားတာပါ2016ခုနှစ်ကစလို့ရွှေရှားပြီးပေါ်လူခွင့်ရေးချုပ်ပေါက်ခံရမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ကော်ရုံး ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြေညာကြောင်းလဲဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်2019ခုနှစ်အောက်တိုဘာလရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ရွန်ဂျာဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ကလည်းရွန်ဂျာရေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတွန်းအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်ရွန်ဂျာဆိုတဲ့အမည်ကို တရားဝင်အတိမတ်ပြုလက်ခံမထားတဲ့မြန်မာဆွေကတော့နိုင်ငံတကာကဆွဆွဲနေကြတော့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိတယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါတယ်
။ဟောင်ကောင်ကဒီမိုကရေစီရေလှူရှားသူတွေကိုရေချေထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစတင်တဲ့ဥပဒေတရားချမှတ်ဖို့ကိစ္စအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းမှတ်ထဲမှာစတင်ဆောင်ရွက်ကြဖို့ရှိနေပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်တော့သမ္မတထရမ့်အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာပါ။ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီရေလှူရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရားချမှတ်နိုင်အောင်လို့ဒီမိုကရေစီရေလှူရှားမှုမှာအဓိကဦးဆောင်တဲ့ခေါင်းဆောင်နှစ်ယောက်ဟာအမေရိကန်ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီရေလှူရှားမှုအပေါ်အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်ထဲထောက်ခံမှုပေးနေကြပါတယ်။လှူရှားမှုခေါင်းဆောင်ဂျော်ရှွာ1ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီတွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံဘူးနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြေးဌာနကော်မရှင်နာမင်းဂျီယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရဲ့သမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဂျပန်နိုင်ငံရှိမြောက်ဘက်ကဖူကူရှိမားဒါအပိစက်ရုံတုံးမှ2011ခုနှစ်တုန်းကကျုံခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုရဲ့အမှုဆောင်အရာရှိဟောင်း3ယောက်ကိုတိုကျိုမြို့ခရိုင်တရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်။ဖူကူရှိမားနျူကလ িয়ার ဒါအပိစက်ရုံဟာဆူနာမီရေလိုင်းတံအန္တရာယ်ရှိနိုင်ကြောင်းသတိထနာလိလာတွေ့ရှိချက်တွေကိုတုံ့ပြန်မှုပြုတ်ကွမှုတွေတက်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းဆူနီဟီဆာကာမူစာတာနဲ့ကဆူမာတာနဲ့ဒေါက်တာဟောင်းနဲ့ဖြစ်ကြတဲ့ဆာကေမူတိုအီချီယိုတာကီယူကိုဆိုမှာအဖြစ်ရှိတဲ့အကြောင်းတရားလုံရှင်းနေတဲ့ဘက်ကဆွဆွဲခဲ့ကြတာပါဆယုံနီနာကနေမျိုးကိုအတင်းအကျပ်ကြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်တင်ဆောင်ခဲ့ရမှုတွေကုမ္ပဏီအမှုဆောင်ရရှိအောင်တုံးရောက်မှာတာဝန်ရှိတဲ့အကြောင်းလည်းဆွဆွဲခံခဲ့ရတာဖြစ်ပါတယ်နျူကလ িয়ার ဆယုံမတော်တဆမှုတွေရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကတော့ကုမ္ပဏီထိတဲ့ရရှိ3ဦးသာရှိပြီးသူတို့2ဦးချင်းစီကိုထောင်နဲ့9နှစ်စီအပြစ်ဒဏ်ပေးဖို့လဲနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလုံရှင်းနေတဲ့ဘက်ကရှောက်လဲခဲ့ကြတာပါ2011ခုနှစ်မလာတဲ့မှာတော့ပြင်းအား6ရှိတဲ့ငရင်ကြောင့်အင်အားဖြင့်ဆူနာမီလှိုင်းလုံးကြီးဖြစ်ပေါ်ခဲ့ရာကလူပေါင်း2000လောက်တိစုံခဲ့ရလို့ဖူကူရှိမားနျူကလ িয়ার ဒါအပိစက်ရုံ3ခုလည်းပျက်စီးခဲ့ရပါတယ်ရုရှားနိုင်ငံမှာ1986ခုနှစ်ကရှန်နိုဘိုင်းနျူကလ িয়ার စက်ရုံမတော်တဆမှုနောက်ပိုင်းဖူကူရှိမားမတော်တဆမှုကအဆိုးအဝါဖြစ်ရတဲ့ခုလည်းဖြစ်ခဲ့ပါတယ်
အရှိတောင်အာရှဒေသမှာကျန်းမာရေးပြဿနာတွေကြုံရတဲ့အထိမိခွန်းတွေမိခိုးတွေပြန့်နှံ့နေတဲ့တော်မီလောင်ကျွမ်းမှုနဲ့ဆက်သွယ်ပြီးတော့မတင်ကားသူလူ230လောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောကြားပါရယ်တောစင်ရိုင်140လောက်ရှိတဲ့တက်ဆိုနီလိုအမျိုးသားတက်တော်မှတောင်ရမီးရှို့ကိုစူးစမ်းရင်းနဲ့တင်းနှံလာနေကဖမ်းဆီးမိတဲ့အမျိုးသား3ယောက်လည်းပါဝင်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်တောင်ရခုတ်ထွေရှင်းနေမှုမိရှို့သူတွေအနေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေအရအရေးယူခံရနိုင်ပြီးအမြင့်ဆုံးထောင်ဒဏ်10နှစ်အထိလည်းရင်ဆိုင်ရနိုင်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ချင်းကြပေးသွားခဲ့တာဖြစ်ပါတယ်ဖီဖီမြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ဒီအစီအစဉ်လေးကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုပြောပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့ထဲမှာတမရော်နယ်တောင်လက်နက်ကင်ဒီ TNL ရေးချာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ထပ်ပြေးတိတ်ဆောင်ခဲ့ရပြီမဲ့ဒီနေ့မနက်ကစလို့အများစုဟာသူတို့ရဲ့နေရက်ကိုစပြီးတော့ပြန်နေကြပြီဖြစ်တယ်လို့ဆစ်ဆောင်ကယ်ဆယ်ရေးအတွက်ဒီကုနီဆောင်ရနေသူတွေကပြောပါတယ်ဒီကြောင့်ပြည်စုံကိုတော့ကိုဇော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
နန်းစံမျိုးတဝိုက်မှာစက်တင်ဘာ13ရက်နေ့ကနေ16ရက်အထိ4ရက်ကြာတပ်မတော်ရဲ့နေမီရှင်းလင်းမှုတွေကြောင့်တအောင်းလက်နက်ကင် TNL နဲ့တိုက်ပွဲဖြစ်ခဲ့ပြီးထွက်ပြေးလာတဲ့ဆစ်ဆောင်2000ကျော်တဲ့ကထောက်ဝက်လောက်ဟာဒီနေ့မနက်ကစပြီးနေရက်ပြန်နေကြပြီဖြစ်ပါတယ်နတ်ဆန်တဝိုင်းမှာဒီနေ့တော့တိုက်ပွဲကြီးမရှိဘဲအခြေအနေပြန်တည်ငြိမ်စားပြုနေပြီလို့ဗမာဆိုနှလုံးသားလူမှုကူညီရေးအသင်းကဦးတင်ဝင်းကပြောပါတယ
်။တိုက်ပွဲဆက်ကုနေရနေဒီဘက်အပိုင်းကိုမကြားတော့ဘူးရ။ဟိုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်။ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်။ဟုတ်။ဒီနေ့လည်းပြန်ကြတယ်။မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ်။ဒီတော့ဒီဇင်ကြီးဘက်ကတော်တော်လေးပြန်ကြတယ်ပြောတယ်ဇင်ကြီးဖက်ရ
ဒီရနယ်တက်တဲ့ဟာနတ်ဆန်နဲ့မိသားငါးထောင်မှာဝေးရဲတောင်ရိုးစီတောင်ဝန်းပေါ်မှာတက်ဆွဲလာလို့လက်နက်ကြီးရဲရဟန်းရင်တွေတုံပြီးနေမီရှင်းလင်းခဲ့ကြောင်းတမတော်ဘက်ကဖူယိုယီကိုအတီးပြုခဲ့ပြီးဒီရနယ်ဘက်ကတော့တမတော်ဟာနတ်ဆန်မျိုးတက်စကန်ကနေရွာတွေကိုလက်နက်ကြီးရဲနဲ့အချိန်မောင်းမြောက်စွာပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ် တိုက်ပွဲတွင်ဒေသခံတယောက်တိုက်ဆုံးခဲ့တယ်လို့တမတော်ဘက်ကအတည်ပြုထားပါတယ်။တိုက်ပွဲနောက်ပတ်သက်လို့တီအန်အယ်ဘက်ကိုဖူယိုယီဘက်ကတီးကြားအတည်ပြုလို့တော့မရခဲ့ပါဘူး။နမ်ဆန်အနောက်မြောက်ဘက်ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ယိုးဖျားကုန်းတဝိုက်ကိုတော့စက်တင်ဘာ19ရက်မနက်6:00နာရီလောက်မှာပြန်ထိန်းချုပ်နိုင်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကပြောပါတယ်။မနေ့ကစက်တင်ဘာ ချုပ်ရှိခဲ့ပေမဲ့ဒီနေ့တော့နေမီတည်ငြိမ်နေရလို့ဒေသခံကိုတင်မောင်ကြီးကပြောပါတယ
်ဒီနတ်ဖက်ကရဲ့ဒီဖက်ဖက်ကကွာလေးရှိတယ်လေကြွာလေးတွေအဲ့ဆက်မှဖြစ်သွားတယ်အဲ့ဒါဟုတ်ကဲ့ကျွန်တော်လူတော်ကောင်းကောင်းဘာမှမကြားရဘူးဒီနေ့တော့ဘာတမှမကြားရသေးဘူး
တောင်းနန်းနကန် TNL နဲ့ကိုကန့်အဖွဲ့ MNDA တို့ဟာမြောက်ပိုင်းမဟာမိတ်လေးဘွဲ့မှာပါဝင်ပြီးသူတို့လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC စက်တင်ဘာ18ရက်ကကျိုင်းတုံမြို့မှာတွေ့ဆုံခဲ့ပြီးအပြည့်အခက်ရစိုးရေးနဲ့တက်နေရခြားသားရေးအပါအဝင်အချက်9ချက်ကိုဆက်ပြီးဆွေးနွေးကြဖို့သဘောတူညီမှုရထားပါတယ
်။ဖြေသတင်းတော့ကိုစောထပ်ပြောပြတာဖြစ်ပါတယ်။ကျိုင်းတုံငြိမ်းချမ်းရေးဆွေးနွေးတဲ့ဘွဲ့နဲ့ပတ်သက်တဲ့အမြင်တွေကိုလည်းအခုတစ်ခါမှဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ကျိုင်းတုံမြို့မှာချင်းပါခဲ့တဲ့ဒီနှစ်ဖက်အပြစ်ခတ်ရဆယ်ရေးဆွေးနွေးမှုတွေအတွင်းမှာအရင်ခောက်တွေနဲ့မတူဘဲတမတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်တဲ့ကုသလေတွေတက်ရောက်ခဲ့တဲ့အပြင်နှစ်ဖက်အမြင်တွေကိုပုံမှန်လည်းဆွေးနွေးနိုင်ခဲ့တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်။ဒီကျိုင်းတုံဆွေးနွေးပွဲပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးအကျိုးဆောင်တွေရဲ့အမြင်တွေကိုတော့မတ်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။စက်တင်ဘာ18ရက်နေ့ကကျိုင်းတုံမြို့မှာအစိုးရငြိမ်းချမ်းရေးကုသလေတွေကျမတော်ဘက်ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေနှစ်ဖက်အပြစ်ခတ်ရစဲရေးအတွက်ဆွေးနွေးကြတာပါဒီဆွေးနွေးပွဲအတွင်းသဘောတူညီမှု9ချက်ရခဲ့ကြပါတယ်ဆွေးနွေးမှုအတွင်းနှစ်ဖက်အခြေအတင်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေအစောပိုင်းကထွက်ခဲ့ပြီးမယ်လေကျမတော်သားကိုယ်စားလှယ်တွေနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းတချင်ငင်းငင်းရေးဆွေးနွေးအကျိုးဆောင်အဖွဲ့ကလမိုင်ကွန်ကြာကပြောပါတယ
်ဒီတစ်ခါကျိုင်းတုံရေးဆွေးနွေးပွဲရဲ့ရှင်လေကတော့ကျွန်တော်တို့တုံ့ပြန်ရတဲ့လို့ဆိုရင်တော့အချင်းကြီးကောင်းပါတယ်လို့ကျွန်တော်တို့ဒီလိုပဲမြင်နေတယ်။အဲတော့ခါတိုင်းခါတိုင်းကြတော့ဒီသစ္စာဆွေးနွေးမှုမှာ NRDC ရဲ့အဖွဲ့ဝင်တွေဖြစ်တဲ့တမတော်ကိုယ်စားလှယ်တွေမပါဘူးလေ။ဒီကတော့တမတော်ကိုယ်စားလှယ်တွေလည်းအားလုံးပါဝင်လာရတာဖြစ်တယ်။နောက်ပြီးတော့မှမြန်ပိုင်းအဖွဲ့ကလည်းဒီပဲသူတို့နည်းနည်းစိတ်ပိုင်းကောင်းဆောင်တွေလည်းပါလာတာဖြစ်တဲ့အတွက်ကြောင့်မို့ဆွေးနွေးမှုမှာတစ်ဖက်နဲ့တစ်ဖက်အော်ပေါ်လေသူနည်းနည်းနဲ့သူနည်းနည်းသားဆိုတော့ဆွေးနွေးဖြစ်တဲ့ဟာကိုတွေ့ရတယ်။ဒါကြောင့်မို့လို့အချိန်နေတော့ကောင်းတယ်လို့ကျွန်တော်မြင်တယ်
။တမရဘက်ကလည်းငြင်းငြင်းကြီးလိုလာတဲ့ပုံစံတွေတွေ့ရတယ်လို့သဘောထားပြုတ်ပြောင်းတာတွေကြောင့်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းရှိနိုင်မယ်လို့သူကတော့ဆိုလိုက်ပါတယ်
။တမတော်နဲ့ဒီချားမှာအဆိုင်ကြီးပါလာရေးတက်လာရောသူတို့မျိုးနည်းနည်းအွန်လိုင်းသူကိုယ်တိုင်သွားပြီးတော့မှအားလုံးနဲ့တွေ့ဆုံခဲ့တဲ့အမျိုးသမီးတွေချင်းမှာတော့သိပ်မရှိရှိခဲ့လို့ဗျာအခုဒီကြားမှာတော့ဒါတွေကိုအဆစ်စိတ်လောက်လာတဲ့အားကိုတွေ့ချင်းအားဖြင့်နောက်ပြီးကျွန်တော်တို့ရဲ့ဒီ KDC ဥက္ကဋ္ဌနဲ့ဆက်သက်ပြီးတော့မှလည်းသူကိုယ်ကိုယ်တိုင်ကတရားစွဲဆိုပြီးမှသူကိုယ်တိုင်ကရုပ်သိမ်းပေးတယ်ဆိုတဲ့အားကိုကျွန်တော်ပြန်သိချင်းအားဖြင့်သူရဲ့သဘောထားရနည်းနည်းပြောပြောင်းပြီးတော့မှဒါပြည့်စုံအမှန်တကယ်ငင်းချမ်းလို့ခြင်းနဲ့ဆန္ဒရှိတယ်လို့ကျွန်တော်တို့ဒီလိုပဲမြင်တယ်။ဒါကြောင့်မလို့ခုဒီဆွေးနွေးပွဲမှာလည်းပဲအခုဒီခုနှစ်ချက်အပေါ်မှာလည်းပဲဒီတိုင်းပဲရှိရမယ်ဆိုတဲ့သဘောထားနဲ့ဒါသိမှမယ်လို့ရှိရတော့ဘယ်လိုမှလည်းမဖြစ်နိုင်ဘူးလေ။ဒါကြောင့်မလို့အဲ့ဒါလည်းပဲဖြေလျှော့ကောင်းဖြေလျှော့နိုင်လိမ့်မလို့ကျွန်တော်ကအဲ့လိုပဲမြင်နေတယ
်။ဆွေးနွေးပွဲကနေသဘောတူညီချက်ခုနှစ်ချက်ကိုရခဲ့ပေမဲ့အဓိကကိစ္စရပ်ဖြစ်တဲ့အပြန်အလှန်အပြစ်ခတ်ရစဲရေးသဘောတူညီချက်အပါအဝင်တိကျရေးရတဲ့ဆုံးချက်ချက်တွေမချနိုင်ပဲပြီးဆုံးသွားခဲ့တာပါ။ဒါကြောင့်လေဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမယ့်အောက်တိုဘာလထဲမှာလုပ်သွားဖို့သဘောတူညီမှုရခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောရေးဆိုခွင့်ရခိုင်တုခါကတော့
ဒီအရကတော့ဒီကတော့ကဗမာစစ်တပ်ကနေပြီးတော့သူတို့ရဲ့ဒီ mindset တွေကိုပြောင်းလဲမှုရှိမရှိဆိုတဲ့အပေါ်မှာမူတည်ခဲ့ကြ။ဆိုတော့သူတို့ရဲ့ဒီအရင်ရည်တည်ထားတဲ့အတိုင်းဆက်ပြီးတော့သူတို့ရည်တည်နေသလိုရှိရင်တော့ဟိုဒါကတော့ဒီဥစ္စာပေါ့နော်ဆိုတော့ဒီတော်တော်လေးကြာအသာကြီးနေတဲ့ကိစ္စတွေတော့ရှိတာပေါ့
ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကလည်းမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့တိုင်းတုံမြို့နယ်မှာတွေ့ဆုံခဲ့ပါသေးတယ်ရှင်။ဗီဒီယိုသတင်းတော့မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လာမယ့်စနေညတိုင်းရိုင်းလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။
ကောင်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအခုရပိုင်းတွင်အတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေကြေးနဲ့ပစ္စည်းတချို့ထောက်ပံ့လှူဒါန်းခဲ့ပါတယ်။ဝတ်ပြုစုဆောင်ခွင့်ပိတ်ပင်ထားတဲ့ဗလီချုပ်မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတ ဘာကြောင့်လို့ထင်ပါလဲစာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တရက်လေးလိုင်းရှင်နေကန်အစီအစဉ်မှာရှင်နေရအောင်ပါပါဝင်ရှင်နေမြင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
တော်ရရှိနေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသမီးနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကကြောင်မီပြည်ဆက်ရုံတစ်ခုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရှမ်းပြည်နယ်ပင်လောင်းမြို့နယ်မှာအစိုးရနဲ့တရုတ်ကုမ္ပဏီတစ်ခုဖက်ဆက်လုပ်ကိုင်နေတဲ့တီကျစ်ကြောင်မီပြည်ဆက်ရုံကိုပြည်ထောင်စုအစိုးရရဲ့ခွင့်ပြုချက်နဲ့ရှမ်းပြည်နယ်အစိုးရကစမ်းသပ်လည်ပတ်ခွင့်3နှစ်တတန်းတိုးမြှင့်ပေးလိုက်ပါတယ်။ကန်ကွက်နေတဲ့ဒေသခံတွေဆက်ရုံကိုလေးလာဆန်းစစ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ညီနိုင်ငံချင်းမရှိတာမို့သဘောပေါက်ဝန်းကျင်ထိန်းသိမ်းအဖွဲ့အစည်းတွေကဒီကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အထိတင်ပြသွားဖို့ရှိတယ်လို့ဆိုပါတယ်။ဒီကြောင့်ကိုတော့ VOA သတင်းတော်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီကျစ်ကျွရအုပ်စုမှရှိတဲ့တီကျစ်ကြောင်မီတွေဆက်ယုံဆက်သက်လက်ပတ်ခွင့်ကို၃နှစ်တိုးမြှင့်ပေးလိုက်တယ်လို့ပြည်နယ်အစိုးရကပြောပါတယ်။တနည်းကိုလျှက်စစ်မကဝတ်120ထွက်တဲ့ဒီဆက်ယုံကအခုချိန်မှာ100မကဝတ်ထိထုတ်ပေးနေပါတယ်။တီကျစ်ကြောင်မီတွေဆက်ယုံပိတ်သိမ်းမှုအတွက်ဒေသခံတွေကစက်တိုက်ကန့်ကွက်ခဲ့ကြပေမဲ့ပြည်နယ်အစိုးရကတော့ဒါတွေကပြည်မအဖွဲ့အစည်းတွေရဲ့သွေးထိုးလုံဆောင်မှုတစ်ခုသားဖြစ်တယ်လို့ရှမ်းပြည်နယ်လျှက်စစ်နယ်စွမ်းအင်ဝင်ကြီးဦးဆိုင်ချက်တလုံးကပြောပါတယ်။
ကံကွက်တာကအပြင်ကလူလာပြီးတော့သွေးထုတ်လို့ဆောင်မှုကဖြစ်နေတဲ့ကိစ္စပါ။ကျွန်တော်ဒေတာဆံပြည်သူတွေကဘာမှမလုပ်ဘူး။တို့တော့မှပြပြေးကိစ္စတွေအများကြီးတို့ခံစားရတာပဲလေ။ကံကွက်တယ်ဆိုတော့ကပြင်ကလာတဲ့ဘယ်အဖွဲ့အစည်းတွေတော့မသိဘူးလေ။တော့ဒေတာခံချုံအနေပါလိတွေခေါ်လာပြီးတော့ပြောတည်ပြောတော့ရှိတာပေါ့လေ။
2000ခုနှစ်မှာတရုတ်နိုင်ငံအမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်းကုမ္ပဏီ CHMC ကတီကျစ်ကြောင်မီတွေစက်ရုံကိုစတင်လုပ်ကိုင်ခွင့်ရခဲ့တာပါ။အဒီနောက်မှာပဲလူလူကန့်ကွက်မှုတွေကြောင့်ဦးသိန်းစိန်အစိုးရလက်ထက်2014ခုနှစ်ကစပြီးယာယီရနာထားခဲ့ပါတယ်။2015အောက်တိုဘာလမှာတော့တရုတ်ကုမ္ပဏီဝူရှိဝါကွန်းကတင်နာအောင်ခဲ့ပြီးအစိုးရနဲ့ဖက်ဆက်လုပ်ကိုင်ခွင့်ရခဲ့တာပါ။ပြည်내အစိုးရကဒေသခံတွေကန့်ကွက်တာမရှိဘူးလို့ဆိုပေမဲ့အခုနှစ်ဧပြီလ6ရက်နေ့ကလူဦးရေ1000နီးပါးကအဲ့ဒီစက်ရုံပိတ်သိမ်းမှုအတွက်ဆန္ဒပြခဲ့ကြပါတယ်။တီကျစ်ကြောင်မီတွေစက်ရုံအနီးမှာရှိတဲ့တာယာကုန်းရွာဒေသခံတအူးကစက်ရုံပြန်လည်ပတ်ဖို့အတွက်တာဝန်ရှိသူတွေကဘာတစ်ခုမှအသိပေးခဲ့တာမရှိဘူးလို့ဆိုပါတယ်
။ပြီးခဲ့တဲ့လတွေကလည်းစက်နယ်တွေဘာတွေထုတ်ခေါ်တယ်ပြောတယ်ဆိုတယ်ပြီးရင်ဘုံကျောင်းမှာလည်းထွေးနွေးပွဲတွေလာလို့ရင်ဒေသခံတွေကမလို့ချင်ဘူးအဲ့လိုမျိုးတွေညင်းခံကြတဲ့ဒါပေမဲ့အစိုးရကပြန်ပြီးတော့ခွင့်ပြုလိုက်ကိုတွေကခန့်ကျင်ပေမဲ့လည်းကိုတွေကမလို့ချင်ပေမဲ့လည်းအစိုးရတွေကဒီလိုမျိုးတွေပဲလုံနေဥမှာပဲဆိုပြီးတော့မှလေးမှအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဒီဒေသခံတွေကဒီအစိုးရကဒီစက်ယုံကိုနောက်ထပ်3နှစ်လည်းပဲခွင့်ပေးတာကတိတဲ့လူတွေလည်းရှိမယ်မတိသေးတဲ့လူတွေလည်းရှိမှာပေါ့နော
်။ကြောင်မီတို့စက်ယုံကထွက်တဲ့ပြာမုံတွေကအနီးဝန်ကျင်ကရွာတွေအထိပြန့်နှံ့လာကြောင်းဒေသခံတွေကတော့ကျန်းမာရေးစိုးရိမ်မှုတွေရှိလို့နေပါတယ်။ရှမ်းပြည်နယ်အစိုးရကတော့ပြည်သူတွေလိုအပ်တဲ့လျှက်စစ်လိုအပ်ချက်ကြောင်းရှိတဲ့စွမ်းအင်ကိုသုံးနေရမှာပဲလို့ဆိုပါတယ်။
ကျွန်တော်တို့ကသုံးသွေးကိုသုံးချင်လို့လည်းမဟုတ်ဘူးလဲချင်လို့လည်းမဟုတ်ဘူးဒါတည်းကအားလုံးလည်းကြည့်ဖို့လိုပါတယ်ကျွန်တော်တို့ကဒီမှာမိတယ်တောက်လို့ဟာလာတယ်လူလိုက်ကြည့်တယ်လေဟာမလားလူလိုက်လည်းမိလို့ရနေတယ်ကျွန်တော်ဆက်ရုံလို့လည်းမိလို့ရနေတယ်ဖြစ်ရှိမှုကဒါပဲရှိတဲ့ခါကျတော့ရှိရဟာပဲအရင်တော့ရလေအဲ့တော့ကျွန်တော်ပြောချင်တာကအဲ့ဒီကောက်ကောက်နေတဲ့လူတွေကကျွန်တော်မိတယ်မတော့ဘူးလားတို့အိမ်မှာအဲ့ကျွန်တော်မတော့လည်းပိုကောက်တော့လည်းတခြားအိမ်တွေပြေလို့ရတာပေါ့ဗျာကျွန်တော်ပြောတာကကောက်ကောက်နေမဲ့စားကျွန်တော်ကဟာမလား
ပင်လောင်မြို့နယ်ကျန်းမာရေးဦးစီးဌာနကတီချစ်ဒေတာနဲ့ပတ်သက်တဲ့ကျန်းမာရေးမှတ်တမ်းမရှိပေမဲ့အဲ့ဒီဒေတာမှာကိုဝင်ပြကြနှုန်းနဲ့ပေါင်းမပြည့်တဲ့ကလေးမူဖွားနှုန်းတွေအဖြစ်များလာတယ်လို့မြန်မာကျန်းမာရေးပညာရှင်တွေရဲ့အကူအညီနဲ့တီချစ်ဒေတာကလေလူရေလူအရေးအတွေးကိုစမ်းစစ်ခဲ့ကြပါတယ်စမ်းစစ်ချက်တွေအရတီချစ်စက်ရုံနာကရေလူနဲ့လေလူဟာကမ္ဘာကျန်းမာရေးအဖွဲ့
WHO ရဲ့မှတ်တာမှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံပွင့်လင်းမြေသားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပါမဟာမိတ်အဖွဲ့မှတာကတော့အခုလိုအစိုးရကစက်ရုံစမ်းသက်လေပတ်ခွင့်တိုးမြှင့်လိုက်တဲ့အပေါ်ဆက်လက်ဆောင်ရွက်သွားမယ်လို့ရှင်းပြနေတာဝန်ခံဒေါ်မီမီသိန်းကပြောပါတယ်အရင်ကနေကျွန်တော်နိုင်ငံတော်အတိုင်းပဲပုံစံထိုးထင်ရှားရှိတဲ့အခုလည်းဆက်လက်ပြီးတော့မှအတိုင်းပဲကျွ
ဒီကြောင့်မိတွေစေယုံစမ်းသက်လေပတ်ခွင့်တုံးနှစ်တုံးမြင်လိုက်တဲ့အပေါ်ဒေတာခံတွေကလည်းစိုးရိမ်မှုတွေရှိနေပြီးလေလာဆောင်ကြည့်နေတဲ့အရာပဲဖွဲ့စည်းတွေကလည်းပညာရှင်တွေနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်။
ဒီသတင်းတော့မဆူဆူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုလည်းအလဲဖေးကြပါတယ်။ ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမြောက်ပိုင်းချင်းပိုင်းခရိုင်ချင်းတောင်မြို့နယ်တွေကနိုင်ငံမဲ့ဖြစ်နေတဲ့တောင်ပေါ်တိုင်းသာကျောင်းသူနှုတ်ဦးကိုဂျပန်နိုင်ငံမှာကျင်းပမဲ့စစ်မှုသိပ္ပံပြပေါ်တက်ရောက်ဖို့ထိုင်းဆွေရကစက်တင်ဘာ19ရက်နေ့ကယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပါတယ်။သူတို့ရဲ့ပညာရေးထူးချွန်မှုကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံကိ
ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုတောင်းပန်ပါတယ်။သရရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုတောင်းပန်ပါတယ်။ဒီကြောင့်ဖြစ်စဉ်တွေကိုနန်းဆောင်ယာယီဆက်ချီနဲ့အသက်15နှစ်အရွယ်နန်းဆောင်ခံဖွန်တီရုနှစ်ဦးစလုံးဟာမြန်မာနယ်ပွားတိုင်းရင်းသားကလေးနှစ်ဦးဖြစ်ပါတယ်။သူတို့နှစ်ဦးကိုဂျပန ဒီကနေ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထိုင်းအစိုးရကယာယီခီးသွားလာခွင့်နိုင်ငံကူးလက်မှတ်ကိုထုတ်ပေးလိုက်ပြီလို့ဆိုပါတယ်အဲ့ဒီပြဝဲကတော့အော်တိုဘာလ9ရက်နေ့ကနေ9ရက်နေ့ထိဂျပန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်သူတို့နှစ်ဦးကတော့ထိုင်းနိုင်ငံမှာအနေကြမြန်မာနယ်ပွား ရှန်တိုင်းရင်းသားမျိုးနွယ်မိပါတွေကနေမွေးဖွားလာတဲ့ကလေးတွေဖြစ်ပါတယ်ထိုင်းအစိုးရကထုတ်ပေးထားတဲ့စေနစ်ခံလို့မြန်မာတွေသိကြတဲ့နေထိုင်ခွင့်အထောက်အထားကပ်ပြားတွေနဲ့ထိုင်းเจ้าတွေမှာပညာသင်ကြားနေကြတာပါเจ้าသူနှစ်ဦးစလုံးဟာစာတော်ကြသူတွေဖြစ်ပြီးထိုင်းနိုင်ငံလုံးဆိုင်ရာကျောင်းပေါင်းစုံတီထွင်နီးပညာပြိုင်ပွဲတွေမှာစုရရှိထားသူတွေဖြစ်ကြပါတယ်တမန်ဆက်တက္ကသိုလ်ကလူခွင့်ရ
ยเกิดในเมียนมาและยังเกิดนอกโรงพยาบาลฉะนั้นจะไปพิสูจน์ให้เมียนมามารับผิดชอบน้องเนี่ยมันก็จะยาก
เตียวกะไทยနိုင်ငံမှာမွေးတဲ့သက်တည်ရှိတယ်တူကတော့မြန်မာပြည်မှာမွေးတာပါဒီအတွက်မြန်မာပြည်မှာမွေးဖွားတဲ့တူအတွက်ကတော့နိုင်ငံခုလက်မှတ်လုပ်ဖို့အတွက်လုံထုံးလုံနည်းတွေအရအခက်အခဲတွေရှိခဲ့ပါတယ်ဒါပေမဲ့အခုတော့သူတို့နှစ်ဦးစလုံးဒီပြပွဲကိုသွားဖို့အတွက်အဆင်ပြေသွားပါပြီဆိုပြီးထိုင်းဘာသာနဲ့ပြောပြသွားခဲ့တာပါသူတို့နှစ်ဦးဟာဂျပန်နိုင်ငံကိုသွားရောက်ဖို့အတွက်သူတို့အကြောင်းကဆရာမတွေနဲ့နေမြေအုပ်ချုပ်ရေးမှူးအပြင်ဘန်ကောက်မြို့ဤပညာတက္ကသိုလ်ကပါအကူအညီပေးခဲ့ကြတာပါထိုင်းနိုင်ငံမှာတော့ကလေးတွေပညာရေးမှာထူးထွန်ထက်မြက်တယ်ဆိုရင်မိမိနိုင်ငံသားတွေဒီမှာကပဲနိုင်ငံမဲ့ဖြစ်နေရတဲ့မြန်မာလာအိုကမ္ဘောဒီးယားစတဲ့အိန္ဒိယနိုင်ငံသားတွေရဲ့ကလေးငယ်တွေရဲ့ပညာရေးတွေကိုပါအားပေးမြင့်တင်ပေးနေတာပါ2019ခုနှစ်ထဲမှာပဲအမေရိကန်နိုင်ငံမှာတိတ်ပန်ဆိုင်ရာပြိုင်ပွဲဝင်ဖို့လုပ်ခဲ့တဲ့မြန်မာနယ်ပွားနိုင်ငံမဲ့ចောင်းသူတို့ဦးရှိခဲ့ပါဗါတယ်။အဲ့ဒီထဲကရှမ်းမိသားစုကမွေးဖွားလာတဲ့ចောင်းသူလေးကိုအမေရိကန်တန်ယုံကယာယီနိုင်ငံကုလက်မှတ်နဲ့ဗီဇာပေးဖို့အတွက်ညှင်းပယ်ခဲ့တာကြောင့်ထိုင်းအစိုးရကနှစ်ဦးစလုံးကိုပဲမေလကပဲထိုင်းနိုင်ငံသားတွေပေးပြီးနိုင်ငံကုလက်မှတ်တွေထုတ်ပေးခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်တော်ရှင်နေနဲ့ကျွန်တော်တို့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့တော်တော်ရှင်တွေတောင်းဆိုခြင်းနဲ့ဒေသချင်းတွေတောင်းခြင်းနဲ့ဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေလည်းဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်လို့သူတွေတော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က 1239 နဲ့31 ငါငါငါလေးဖြစ်ပါတယ်ခင်ဗျာဖီယိုရီကနေခြားသာပြင်းနေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြခင်မှာအစည်းအဝေးဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့ဂျမိုင်းကန်နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအပတ်စဉ်တိုင်းရင်းသားရဲ့အစည်းအဝေးကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိလိုင်းဒို
92.9
မင်္ဂလာပါဗီမြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 30နဲ့50ဒုကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ လောက်ဆောင်တယ်လို့ကျွန်တော်ကမြင်တဲ့အဲအကြောင်းဒီကျေးဥထုကိုမလုပ်ဖို့ကျွန်တော်ကန့်ကွက်တယ်ဒီကျေးဥထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအများဆုံးအကောင့်တွေပေါ်ပြီးတော့မှကျွန်တော်လိုချင်တဲ့အမျိုးသားတန်းတူကြီးပတ်သက်ပြီးတော့စုကိုအများဆုံးဒီဆောက်ရေးကိုဒါအများဆုံးဥတည်ပြီးတော့မှလုံဆောင်ပေးဖို့ရဒီတိုင်းသားတွေတိုင်းသားနေသားတွေတိုင်းမှာဖြစ်ပေါ်နေတဲ့အစီအစ
တယ်ဒီခန်းစည်အောင်ဒီဘက်နာယောဂါကမြန်မာနိုင်ငံမှာပိုတွေ့လာရပြီးတော့စောစောသိနိုင်မှုအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီခန်းစည်အောင်ယောဂါဘာကြောင့်ဖြစ်ရပြီးတခြားခန္ဓာရာအိနဲ့လက္ခဏာဘယ်လိုကွဲပြားပါလဲဒီအကြောင်းကိုတော့အယူကျော့အစ်စ်ထူးကူနဲ့စေတက္ကသိုလ်တက်အယူကျော့အစ်စ်စေပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရိုးကျော်စစ်အထူးသမားတော်ကြီးဘမောခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့၄ဘဏ္ဍာယောဂါနဲ့ပတ်သက်ပြီးတော့သွေး၄ဘဏ္ဍာနဲ့အရေပြား၄ဘဏ္ဍာတွေအကြောင်းပြောပြီးမှနောက်တစ်ခုဖြစ်တဲ့ဆရာရဲ့ဒီခါးစစ်ရောင်၄ဘဏ္ဍာပေါ့နော်အဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာရဲ့အဲ့ဒီကြောဒီခါးစစ်ရောင်၄ဘဏ္ဍာယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာရဲ့
ဒီယောဂါကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုရက်ပိုင်းဒီမှာပူတော်မှတွေ့လာရတယ်လို့တော့ထင်မိတယ်ဒါကတော့ဒီဒီကဘာလုံးမှာလည်းဖြစ်တဲ့ယောဂါပေါ့နော်တော်လေးဒီဘက်ကမှလာရလူနာကြီးနှစ်ယောက်သုံးယောက်ရှိတော့ပြန်ပြီးတော့ထပ်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများဆုံးပဲဘလူးတစ်ထောင်မှာ၃ယောက်လောက်ဖြစ်တယ်ပေါ့ဒုတိယများတာကယူရိုကတထောင်မှာ2ယောက်လောက်ဖြစ်တယ်။ဒီအာရှမှာတော့တထောင်မှာ 1.6 ယောက်လို့ဆိုပါတယ်။ဟိုဗမာပြည်မှာလည်းလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့တို့များတယ်လို့ခေါ်ရမှာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတဲ့အနေထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာကြီးရှင်းပြလို့ရမလား
။ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီရိုးကျော်စစ်တမားတော်ကြီးဆိုင်တဲ့ယောဂများစုကအိန္ဒိယရိုးရူမတိုလော်ဂျီခေါ်တာပေါ့နော်။ရိုးကျော်စိတ်ထဲမှာမှအထူးသဖြင့်ဒီကိုယ်ကံဓာတ်ပြေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့လေ။ခိုင်တာဆိုတော့ဒီအထဲမှာပါတဲ့ယောဂအများစုကလည်းဘာကြောင့်ဖြစ်လဲဆိုတော့ကိုယ်ကံအားဆန့်ကျင်မှုကြောင့်ဖြစ်တာလေ။ကိုယ်ကံအားဆန့်ကျင်တဲ့ပုံမှာမူတည်တော့မယ်။ရှုကခါးစစ်ဘူဒီကတိတယ်။ရှုကကျတော့ဒုစစ်ဘူဒီကတိတယ်။ရှုကကျတော့ဒီပြားဘူဒီကတိတယ်လို့မျိုးပွားသွားတဲ့အခါမှာအဓိကကတော့ဒီအလုံးကဗီဇရဲ့သဝင်းခြင်းရဲ့ခုကအဲ့ဒီဒီသုံးခုနဲ့ပဲသွားနေတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီခါးစီအောင်၄ဘဏ္ဍာယောဂါကလည်းအရင်ပြောခဲ့တဲ့သွေး၄ဘဏ္ဍာတို့အရေပြား၄ဘဏ္ဍာတို့မှလိုပဲဗီဇနဲ့ပတ်ဝန်းကျင်ကနေတစ်ဆင့်ခုကဆန်လပြီးဖြစ်စီတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစီအောင်၄ဘဏ္ဍာမှာ
ဒီခါကိုသွားထိရအောင်ပေါ့နော်ဒီခုကံအစံလွဲမှုတွေကအရင်ပြောခဲ့တဲ့ဒီသွေးလေးပန်နာတို့အခြေပြလေးပန်နာတို့မှလို့အတူတူပဲလားထူးခြားမှုရှိလားဆရာခါနာရဲ့စစ်ကိုရောက်သွားရတာဒီမှာကျတော့ဒီသွေးပြီးမှုတွေထဲမှာဆိုလို့ရှိရင်ခန္ဓာကိုယ်မှာရံဖြစ်လို့ရှိရင်လိုက်ပြီးတော့ထိပြီးတဲ့သွေးပြီးမှုလည်းရှိတယ်နောက်ခန္ဓာကိုယ်ရင်းမှာရံဝဲရှိလို့ရှိရင်အဲဒီကနေပြီးတော့မှဥဆောင်ပြီးတော့ပြန်တ ไอ้เดี๋ยวนี้นักคู่ลงหัวปัวเนี่ยเทิงชุบไปนี่แหละเทิงชุบได้ตัวนี้อยู่ตัวนี้ปอดอะไรนั่นแหละก็เรื่องลีดาตีเซลล์ก่อนนะก่อนเนาะเทิงชุบได้ตัวนี้อยู่ดีพอพักยังว่าละก่อนสั่งเลยก่อนนะไอ้ขามาตัวว่าที่มีโยกอะไรลูกทุกท่านนะก็นรกว่ายี่แย่ลีบันนะก็รู้สิ่งตัวเรื่องมาสิ่งอะไรรู้สิ่งยี่แย่ลีบันนะคู่กันนั่นเองยังอยู่อะไรแต่ทำไมแม่กูดีท่าที่ยังลีบันนะมาจากก็ ยี่แย่ลีบันนะคู่กันนั่นเองยังอยู่อะไรแต่ทำไมแม่กูดีท่าที่ยังลีบันนะมาจากก็คู่กันนั่นเองยังอะไรรู้สึกไหมยี่เรื่องมาสิ่งที่รู้สิ่งคู่กันมุ่งเสน่ห์ที่ยามดูยาบาบีมาสิ่งที่รู้ปูขึ้นมาเนาะแล้วตัวบาลูเลสตัวคู่กันนั่นเองทุกหนึ่งเนี่ยพิเศษลูกคนเลยคู่กันนั่นเองทุกเดือนเรื่องวิวว่าที่ทำกันเนี่ยตัวรู้ที่ตัวนี้แทบจะทิ้งจุดเดียวเรื่องวิวว่าที่ทำตัวอันนั้นเพราะว่าดูข่าวไปพิจารณาไปพิจารณาแล้วยี่เรื่องว่าตัวเนา ဒီကြတဲ့ကူလုံးရှိဘူးဆိုတော့ဒီကြတာခံယူခဲ့ကြတာပေါ့နော်ခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီရဲ့ဒီထိန်းချုပ်ပေးပြီးဘူးဆိုတာကိုတွေ့လာကြတယ်သူတို့ပြန်ပြီးတော့မှညင်အောင်ခိနေမယ်စီလေပေါ်လာကြတယ်ပေါ့နော်အဲ့ဘာကြောင့်ဖြစ်လဲဆိုတော့ဒီလာတဲ့အတူပဲဘာကြောင့်ကူရမလဲဆိုတော့ပို့ပြီးတော့နားလည်လာကြတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘလို့လက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မယ်ဆရာကြီး
ဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ရေးကြီးတယ်ဒါပေမဲ့ဖြစ်တာကသူကလည်းခါးသိရနိုင်နေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါးနာလေးပဲဖြေရပါတော့နော်ခါးနာလေးဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်တစ်ခုကစစ်တီရောင်လို့တာလားနောက်တစ်ခုကတော့ mechanical pain လို့ခေါ်တာပေါ့စစ်တီရမရောင်ဘူးဒါပေမဲ့သူကအနေထားမှလို့လို့အကျောညက်လို့လို့ရောင်တာပေါ့သူကတော့ mechanism ဖြစ်လို့နားတာပေါ့နော်အဲဒီမှာအလေးပင်မလိုက်လို့ခါနာသွားတာတို့အဲ့ရတဲ့ဆောင်းအိလို့ခါရမနေ့ကျတော့တောက်ပြီးတော့နားနေတာမျိုးလို့ဆိုင်ကုန်မှထိုင်တဲ့အခါမှာချိုးမကြလို့ခါရရနားတာမျိုးဒါတွေကိုကျွန်တော်တို့ကတော့mechanism mechanic ဆောင်ဖြစ်တော့ pain ပေါ့အဲကနန်းအင်ဖလမရှိပိန်လဲခေါ်တယ်ခါးစစ်မရောက်တော့ခါနာပေါ့အဲဒါကိုခွဲဖို့လိုပါတယ်အဲတော့လူတယောက်ကဆက်ကရင်ခါနာပြီဆိုရင်နောက်ဆင့်ပြရတာကခါနာတာဘယ်ချိန်နာလဲပေါ့နည်းပိုင်းနာသလားနည်းနည်းပိုင်းနာလားအဲတော့ဒီခါးစစ်ရောက်လို့နာပြီဆိုလို့ရှိရင်တော့နည်းပိုင်းနာတယ်ခုနကပြောတဲ့စစ်မရောက်ဘဲနဲ့ထိခိုက်တယ်ဟာဒီသားမှမှုကြောင့်နာတာဆိုလို့ရှိရင်တော့နည်းနည်းပိုင်းပူနာတယ်ကွာသူလည်းဘောကတော့သူကအတုံးများလေးလေးနားလေးလေးဖြစ်နေတယ်ကြောင်းသူမျက်နှာဆောင်လာမျက်ရည်ထိုင်ရင်ကောင်းမယ်ပြမအလုံးသွားတယ်အလုံးမှာသူကလေးပင်နေမှားတယ်ဒါမတက်အကြာကြီးရနေရတယ်အဲ့ဒါမျက်နှာဆောင်ကြတော့ခါနာလာရောဒါလိုဖြစ်တတ်တယ်ပေါ့နော်
ဟုတ်ကဲ့တဲ့အဲ့တော့ဒီခါးစစ်မရောင်ဘဲနဲ့ဒီထိခိုက်တဲ့အရာဒါနောက်နေရာလွဲတာတွေကြောင်းခါနာလာကဒီအတုံးများလာဖြစ်တဲ့အတွက်အခုလိုညနေဘက်မှာပူနာတာပေါ့ဆရာနော်အဲ့ဒီခါကျတော့ခါးစစ်ရောင်လေးပန်တာလိုမျိုးပေါ့နော်ဒီခါးစစ်ရောင်တဲ့အခါကျတော့မနေ့ပိုင်းမှာနားတာရောဘယ်လိုပဲပုံဖြစ်တာလဲဆရာကြီး
ဒီခါးစစ်ရောင်ခါနိုင်ကြတော့သူကတမျိုးညညာလုံးအိပ်ပြီးလို့ရှိရင်မနေ့ရက်ထားကြတော့သူကအစ်စ်ထီရရောင်ပြီးတော့နားနေလို့ရှိရင်အဲမနေ့သွေးမှုလူကျင်ကလေးကိုလည်းလိုချင်လို့လိုက်တယ်ဆိုလို့ရှိရင်တနားရောက်ဆိုရင်တော့ပျောက်သွားတနေ့လုံးလိုကောင်းကောင်းလို့တွေ့ရညအိပ်သွားပြန်အောင်နောက်နေ့မနေ့ကျတော့နားလာပြန်အောင်အဲအဲ့လိုမျိုးနားနေအချိန်တွေကွာတာပေါ့နော်အဲမနေ့နားလာအဲ့ဒီနားလာ။နားလာတဲ့ဆာမှာနားလိုက်ရင်တက်တာသွားရလား။လှူရှားရင်တက်တာသွား။နားလာလို့ရှိရင်လှူရှားပြီးရင်တက်တာသွားဆိုရင်ခါးစင်ရောင်လို့ခါနာတာ။နားလာလို့ရှိရင်ပလက်ကလေးနေနေပြီးနေပြီးတော့မှနားတက်တာပါဆိုရှင်။အဲ့ဒါကခါးစင်မရောင်ဘဲနဲ့အနေတိုင်းမလို့ခါနာတာဆိုတော့ကျန်ကြီးခွဲလို့ရတာပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဖွင့်မဲစီစဉ်တင်ဆက်တဲ့ပတ်စဉ်ချက်မအီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေခြားတော်ရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမတာပြည်သူ့အစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်မှာဖြစ်ပါတယ်။ဒီလိုအောင်မြင်အောင်ကူညီပံ့ပိုးဖို့တစ်တော်ဦးစီးဌာနမှာထောက်ဝန်ရှိပါတယ်။ဒီအကြောင်းကိုတော့ဥအောင်ခင်ကရေးပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ပြည်တော်အစီအတန်းနိုင်ကြမှုနဲ့ပြည်တော်ပြုံးပြီးမှုခံတားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းပြည်တော်လုပ်ငန်းတည်ထောင်မှု1995ကညွှန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တို့ရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှပြည်သူတွေပြည်တော်ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2016မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။ပြည်တော်တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်းပြည်တော်လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2016ညွှန်ကြားချက်ပြက်ပြယ်သွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်းပြည်တော်ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်။ဒေသခံပြည်သူတို့အတွက်သစ်တော်ဆိုင်ရာလူအပ်ချက်ဖြစ်စည်းရာမှာအလို့အခိုင်ပေါ်လာပြီးစီးရင်မှုညွန်နေရေးသစ်တော်ဧရိယာတိုးပွားရေးသစ်တော်စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့သစ်တော်ပြုံးတည်မှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရည်ရွယ်ချက်တွေကိုအကောင့်ထည့်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ်
။ပြည်သူအစုအဝေးပိုင်းသစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနဖြစ်ပါတယ်။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း၅သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဒလိထုံးစံအရထိန်သိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရေတော်စရတီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်အစုအဖွဲ့ပိုင်းတည်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်မှုကိုလည်းတည်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်2020မှာအစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်တောင်ပိုင်းဂွမြို့နယ်မှာရွာဆိုင်ရှိရွာအတွက်အစုအဖွဲ့ပိုင်းတည်တော်ဧကတလောင်းကျော်ရဖို့တည်တော်ဦးစီးဌာနဒေသခံအယက်သားအစင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တက်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်ပုံကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတက်တော်ဧက2900ကိုလုတ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရုံးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရုံးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်သူရဲ့ခေါင်းဆောင်မှုသောရင်ပေါ်မှာမူတည်ပါလေ2019မှာအစုအဖွဲ့ပိုင်းတည်တော်လုပ်ပိုင်ခွင့်ရပြီးမကြာမီကြေလုံငန်းစတင်နိုင်တာပါပဲဒေသခံလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်အစုအဖွဲ့ပိုင်းတည်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကိုင်မှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတည်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတ်တာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတရုတ်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တရုတ်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီဝါရေးပညာသင်တန်းတွေပေးနိုင်အောင်တရုတ်ဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်အစုအဖွဲ့ပိုင်းပစ်တိုးဆွဲပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါတယ်လုပ်ငန်းအရင်းအနှီးရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်လုပ်ငန်းကွန်ရက်ရှင်တန်ကြီးထွားလာဖို့လည်းအရေးကြီးပါတယ်ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာပစ်တိုးဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ် Pirin pipa apuai siri, siwai apuai siri, pokli ka longan dui ne, asu apuai pain tito longa, cekse mi yang tito uzi tanaga, kunyi sangya ya melu, ati ikia pompia tawade. Dawi me longa le lila, mila si ane ga topia ne, nasep tonya na nyong jaje pilu, luri neni wong ya wade. Tila ga pilu asu apuai pain tito longa ha, to temu sien kaza yebo le, tawin si wade. အစီအခါစာမှာပေါင်ရမယ်အကြောင်းအရာတွေကိုနှဆောင်19ညွန်ကြားချက်မှာပေါ်ပြထားပါတယ်။ဒါကြောင့်အစကောင်းမှအနောက်သေးချာဆိုသလိုအစီအခါရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခန့်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
ဒီမှာရေးသုံးသက်အစီအစဉ်ကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကဖေးဖို့ထားတာဖြစ်ပါတယ်ခင်ဗျာ။
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ တိုက်ပွဲတွေကြောင့်ဒေသုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတူတူလိုက်ပါရယ်။ကရင်အာဇာနည်နေ့ကျင်းပခဲ့သူတွေအပေါ်တရားစွဲဆိုမှုကိုကျွင်းချက်မရှိလွတ်ပေးဖို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲကြောင့်ဒေသခံယွာသားထောင်ကျော်စစ်ဘေးရ
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်내ကျောင်းအဆိုကိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုလိုက်ပါတယ်အဲ့ဒီအဆိုကိုစက်တင်ဘာလ18ရက်နေ့ကကျင်းပတဲ့17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာဘူးရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတင်တွင်းခဲ့တာပါအခုလိုတင်တွင်းတာဟာတိုက်ဆုံးခဲ့ရတဲ့မိသားစုတွေနဲ့ထပ်တူရခိုင်ပြည်နယ်လွတ်တော်ကလည်းဝန်내မှတ်တမ်းတင်တင်တယ်လို့ယူဆတဲ့အတွက်ဒီအဆိုကိုတင်တွင်းရတာဖြစ်တယ်လို့ဦးထွန်းအောင်သိန်းကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သား80ကျော်တေဆုံးခဲ့ရပြီးတိခိုက်တရာရသူနဲ့အကြမ်းဖက်ဥပဒေနဲ့တရားစွဲခံရသူတွေလည်းယာနဲ့ချီရှိနေပြီးစစ်ပြေးဒုက္ခတွေအဖြစ်နေရာဆုံးခွာသူ6000ကျော်ရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်
ပွေပြချက်မရပဲရန်ကုန်မြို့မှာကရင်အာဇာနည်နေ့ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုထားတဲ့နဲ့ပတ်သက်ပြီးချုပ်ရင်ချက်မရှိလွှတ်ပေးဖို့ကရင်ယူကရင်မျိုးသားစည်းရုံးကနေထုတ်ပြန်ထားပါတယ်။ကရင်မျိုးသားအာဇာနည်နေ့ဟာကရင်သမျိုးသားလုံးလက်ခံအတိအမှတ်ပြုထားတဲ့နေ့ဖြစ်သလို NCA မှာပါရှိတဲ့အချက်အရတိုင်းသားတွေရဲ့မတူကွဲပြားတဲ့နောက်ခံသမိုင်းနဲ့အမျိုးသားလက္ခဏာတွေကိုအတိအမှတ်ပြုရန်ဆိုတဲ့အချက်ကိုအစိုးရအနေနဲ့တာဝန်ယူတာဝန်ခံမှုရှိဖို့18ရက်နေ့ကထုတ်ပြန်တဲ့ KNU ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကရန်ကုန်မြို့ဘန်သူလာပန်းချံမှာဖူးဖူးချက်မရပဲကရင်အာဇာနည်နေ့ခေါင်းစဉ်နဲ့ကျင်းပခဲ့တဲ့အတွက်ဥဆောင်ကျင်းပသူတွေကိုငြိမ်းဆုစေဥပဒေနဲ့တရားစွဲဆိုခံစားရတာကြောင့်ချွင်းချက်မရှိလှုပ်ပေးဖို့ KNU ပါဝင်ပြည်တွင်းပြည်ပကရင်ဖွဲ့စည်းတီးကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတအန်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကကြောက်မဲမြို့နယ်မုံငော့မြို့နယ်ခွဲဟွန်းဝိုးရွာနဲ့ခွမ်ကောက်ရွာကြားတနိုင်ကြားတိုက်ပွဲဖြစ်ပွားခဲ့ရာဖြစ်ပြီးလူထုထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့သိရပါတယ်။ TNLA ဖက်ကတော့နယ်မြေလုံခြုံရေးဆောင်ရွက်နေချိန် RCSS ဖက်ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုက်ပွဲဟာ TNLA ဖက်ကစတင်ပြစ်ခတ်တက်ခိုက်တာလို့ RCSS ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ် TNLA နဲ့ RCSS တို့ဟာ2015ခုနှစ်ကတည်းကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုချိန်ထိပဲဖြစ်ပါတယ်
ဒီခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကလတာမြို့မှာရှိတဲ့မြန်မာစိုးရရေသားတင်ပေါ်နစီကို AA ရခိုင်လက်နက်ကန်ဖွဲ့ဖက်ကစက်တင်ဘာလ15ရက်မနက်ပိုင်းမှာနှစ်ကြိမ်တိုင်တိုင်ပြစ်ခတ်မှုကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ် အပြစ်ခံရတဲ့ရေဒါတင်ပေါ်ထိခိုက်မှုမရှိဘူးလို့တမတော်ဘက်ကပြောပါရယ်ပြေကမှုတွင်ကြောက်တော်မျိုးနဲ့တင်းကလေးရွာသား၃ဦးနဲ့စပယ်လှရွာသား၂ဦးထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်တန်ရာပြင်းထန်တဲ့တင်းကလေးရွာသားဥွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့တော်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာစေဝါကုသခံနေကြရပါရယ်ရခိုင်ပြည်နယ်တွင်မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေသလိုတိုက်ပွဲတွေအရသာတွေထိခိုက်မှုတွေကလည်းပုံမှုများပြားလာနေပါတယ်
။မွန်ပြည်နယ်အစိုးရကျောင်းတွင်မှမွန်ကရင်ပအိုတိုင်းနာပါရာကျောင်းဆရာဆရာမ400နီးပါးအခုလဆန်းပိုင်းအတွင်ထပ်မံခန့်အပ်ခဲ့တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းဒေသရေးရာဝန်ကြီးစောအောင်မြင့်ခိုင်ကပြောပါတယ်။အဆိုပါကျောင်းဆရာဆရာမတွေဟာမွန်ဘာသာ232ဦးကရင်ပါတာတင်145ဦးနဲ့ဗဟုပါတာတင်22ဦးစုစုပေါင်းကျောင်းဆရာဆရာမ398ဦးခန့်နာဖြစ်ပါတယ်မွန်ကရင်နဲ့ဗဟုပါတာစကားတင်ကြားမှုများရဲ့90ရာခိုင်နှုန်းကတိုင်းနာကျေးရွာများရှိအစိုးရစာတင်ကျောင်းတွေမှာဖြစ်ပြီးမြို့ပေါ်ကျောင်းကတော့အားနည်းနေသေးတယ်လို့သူကဆက်ပြောပါတယ်နေ့စားလပေးတိုင်းနာကျောင်းဆရာတွေအတွက်ပညာရေးဝန်ကြီးဌာနသတ်မှတ်ထားပေးတဲ့လက်စာနှုန်းထားကတော့တစ်လ9000ကျပ်ဖြစ်ပြီးအစိုးရဝန်ထမ်းကျောင်းဆရာများအတိုင်းအချိန်ပြည့်တင်ကြားရမှာဖြစ်ပါတယ်မွန်ပြည်နယ်ရှိအစိုးရကျောင်းတွေမှာမွန်ဘာသာတင်ကြားပေးတဲ့ဆရာ968ဦးစကောကရင်ဘာသာတင်352ဦးအရှိပိုးကရင်ပါရာတင်113ဦးပအိုးပါရာတင်66ဦးရှိပြီးတိုင်းနာပါရာတင်ကျောင်းသားကျောင်းသူတွေကတော့မွန်23000ကျော်စကောကရင်12000ကျော်အရှိပိုးကရင်4800ကျော်နဲ့ပအိုး2000ကျော်ရှိနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရောအစိုးရတပ်မတော်ဘက်ကပါတစ်ဖက်သက်အပြစ်ရကြောင်းအသီးသီးကြေညာထားကြပေမဲ့စတမာလဒုတိယအပတ်ကရှမ်းပြည်နယ်မြောက်ပိုင်းတန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဒမ်ဆန်မြို့နယ်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံလူထုတွေပါထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်တိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်ကလည်းစစ်ဘေးရှောင်နေရပြီးဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်ဒီချိန်လေးကိုနမ်ခုံကနေစူးစီးတင်ဆက်ပေးထားပါတယ်
စက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိနမ်ဆန်မြို့မှာ TNLA နဲ့အစိုးရတပ်မတော်အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုတထောင်ကျော်နေရာကနေစွန့်ခွာထွက်ပြေးနေရတယ်လို့တအန်းဥပဒေအထောက်အကူပြုအဖွဲ့တာဝန်ခံမိုင်းမျိုးအောင်ကအခုလိုပြောပါတယ
်တိုက်ပွဲကတော့ပြင်းထန်နေတယ်တော်လေနော်နမ်ဆန်မြို့သားတော်ဝိုင်းမှာပေါ့နော်ဒီအဲ့မှာတက်တဲ့ဒီတထောင်ကျော်လောက်အဲ့မှာရောက်နေတယ်ပေါ့နော်ရဲတယောက်သေးဆုံးတယ်တရားရတော့မရောက်ရှိတော့ပေါ့နော်အာတရားရတဲ့အတာဒီအယူသမီးတယောက်ပါတယ်အာအယူသားတယောက်ပါတယ်ပေါ်မှာတရားရတဲ့တရားရတယ်ပေါ့နော်အဲ့ဒါလက်ရှိမှာဒီနမ်ဆန်ပြေရောမှာပဲ
တိုက်ပွဲတွေမှာအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေရဟတ်ယာဉ်တွေအသုံးပြုတာကြောင့်နေအိမ်တွေကိုလက်နက်ကြီးထိမှန်မီးလောင်ပျက်စီးသွားတာရှိသလိုလူကိုလည်းထိမှန်တာကြောင့်တွဲထွက်လွန်ပြီးသေဆုံးတာတွေရှိကြောင်းချမ်းမြေလူမှုကူညီရေးအသင်းဥက္ကဋ္ဌဦးသိန်းရွှေကအခုလိုပြောပါတယ်
ပြီးခဲ့တဲ့14ရက်နေ့ကလေးကသူကလက်နက်ကြီးချလို့သူကအိမ်စလုံးမီးလောင်သွားတယ်အဒီလူနာတော့ကျေဖို့သွားတယ်အစ်မပြေလို့အဒီလူနာပြစ်ခတ်လို့တော့ဆုံးသွားပါတယ်ဗျာဒီနမ်ကိစ္စမှာတော်တော်ဖြစ်သွားတယ်နမ်ဆန်နဲ့သုံးပိုင်းလောက်ပဲဝေးပါအခုတော့ဆေးရုံမှာတင်လာလိုက်တယ်ခင်ဗျာ
တိုက်ပွဲကြောင့်နမ်ဆန်မြို့နယ်ဇယံပုံကြီးကျောင်းမှာစစ်ဘေးရှောင်တထောင်ကျော်ပန်စမင်းရွာမှာ350 94မိုင်မှာ300ကျော်ကရားကြီးပုံကြီးကျောင်းမှာ229ဦးနဲ့ပန်စလီရွာမှာ150ကျော်ခိုလုံနေကြရပါတယ်စက်တင်ဘာလ19ရက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်အဖွဲ့၄ဖွဲ့ရဲ့ခေါင်းဆောင်တွေအစိုးရနဲ့တပ်မတော်ကိုယ်စားလှယ်တွေနဲ့တိုက်တုံမှာတွေ့ဆုံဆွေးနွေးမှုအပြီးစက်တင်ဘာလ18ရက်နေ့မှာတော့နမ်ဆန်ဖက်မှာတိုက်ပွဲအခြေအနေငြိမ်နေပြီဖြစ်တာကြောင့်စစ်ဘေးရှောင်တချို့နေရာပြန်ဖို့စီစဉ်နေကြတယ်လို့ဦးသိန်းရွှေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာအောက်တိုဘာ15ရက်နေ့ကလေးကစတင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင့်တိရက်ခန့်လူထု19ဦးထပ်မံတေဆုံးပြီး29ဦးထပ်မံဒဏ်ရာရရှိခဲ့ကြောင်းစစ်ဘေးရှောင်လူထု9000ထပ်မံရှိကြောင်းလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာရှမ်းပြည်မြောက်ပိုင်းအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ချင်းလူတို့ရဲ့ဆန္ဒမပါပဲချင်းပြည်နယ်ဟာခါမျိုးပေါ်မှာဗိုလ်ချုပ်အောင်ဆန်းစည်းရုပ်တိဆောက်ဖို့ပြည်နယ်အစိုးရနဲ့လွတ်တော်ဆောင်ရွက်ချက်ပေါ်ချင်းလူငယ်အဖွဲ့တွေကနေစက်တမာလ15ရက်နေ့ကကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒီကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်ဟာခါမျိုးပေါ်မှာဗိုလ်ချုပ်စည်းရုပ်တိဆောက်ဖို့ကန့်ကွက်ရတဲ့အကြောင်းရင်းကိုတော့ချင်းလူငယ်ကွန်ရက်
CYN ဘူဟိုကမတီဝင်ဆလိုင်းမွန်ဘွေးကပြောပါတယ်
ဒီလိုကျေးချက်သူချင်းအဖြစ်ဗမာလူမျိုးကြီးဝါဒရဲ့ YouTube channel လောက်ဆောင်တယ်လို့ကျွန်တော်ကမြင်တယ်အဲဒါကြောင့်ဒီ JO2 ကိုမလုပ်ဖို့ကျွန်တော်တို့ကန့်ကွက်တယ်ဒီ JO ထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအမြဲဆုံးအကောင့်ထဲပေါ်ပြီးတော့ကျွန်တော်လိုချင်တဲ့အမျိုးသားတန်းတူရေးဖက်တဲ့ပြည်တော်စုကိုအမြဲဆုံးကြီးဆောက်ရေးကိုဒါအမြဲဆုံးဥတည်ပြီးတော့လောက်ဆောင်ပေးဖို့ရဲ့ဒီတိုင်းသားတွေရဲ့အမျိုးသားလက္ခဏာတွေကပေါ်ထွက်ခွင့်မရှိဘဲနဲ့ဘုံချောင်းဆိုင်ရဲ့ JO ကိုပဲပေါ်ဆောင်နေမယ်ဒီဆောင်နေမယ်ဆိုလို့ရှိရင်တိုင်းသားကြတဲ့မှာမတိုင်းတာနဲ့ဒီချင်းတိုင်းတာကြတော့ဒီလူမျိုးရေးဆန်တဲ့မုံတိမှုတွေဖြစ်လာနိုင်တယ်ဆိုတော့အဲ့ဒါကြောင့်ဒီဟာကိုမလုပ်ဖို့အဲ့ဒီရွက်ချက်သုံးချက်နဲ့ကျွန်တော်တို့ကောက်ွက်ရချင်းဖြစ်ပါတယ
်ခါခါမျိုးစီပင်ပန်းကြံမှပြည်နယ်လွှတ်တော်တည်ဆောက်လိုက်တဲ့အတွက်အရင်ကတည်းကရှိခဲ့တဲ့ဗိုလ်ချုပ်ရုပ်ထုကိုခဏဖယ်ထားပြီးလောလောဆယ်မှာပန်းကြံလုပ်ဖို့နေရာရှာမရသေးဘူးလို့ချင်းပြည်နယ်အစိုးရဖွဲ့ဝင်စီပင်တရားရေးဝန်ကြီးဦးစုထက်ကအခုလိုပြောပါတယ်
ချစ်ပြည်နယ်မှာကျွန်တော်တို့စီပင်ပန်းကြံမှာဒီတော့ဗိုလ်ချုပ်ချုပ်လုပ်ထားတယ်ဆင်အဲ့ဒါကိုကျွန်တော်အခုလွှတ်တော်အသက်ဆောက်တဲ့ခါကျတော့လွှတ်တော်ကပန်းကြံကိုသိမ်းနေဒီမှာလွှတ်တော်ရုံဆောက်လိုက်အဲ့ဒါဗိုလ်ချုပ်ချုပ်ကလည်းရွှေ့သိမ်းထားလိုက်တာပေါ့နော်အဲ့ဒါကျွန်တော်တို့ကလွှတ်တော်ကနေပြီးတော့သူတို့ကစီပင်ပန်းကြံကိုယူလိုက်ပြီးတော့အဆောက်အဆောက်တဲ့ဆိုတော့သူတို့ကအလှူရှင်ရှာပြီးတော့ဗိုလ်ချုပ်ချုပ်ကိုမှားလိုက်တာပေါ့မှားပြီးတော့ကြီးနဲ့ပြန်လုပ်မယ်ဆိုပြီးတော့ပြည်စင်အဲ့ဒီမှာအခုကျွန်တော်တို့ကဒီခါခါမျိုးပေါ်မှာဒီမှာအခုစီပင်ပန်းကြံအတွက်ကိုကျွန်တော်မြေမြာရှာအဲ့မြေလေးရှာလို့မရသေးဘူးစိုက်လည်းမစိုက်သေးဘူးဗိုလ်ချုပ်ချုပ်ကတော့မာဘီကအဆင်ပြေအလှူရှင်နဲ့မာဘီကဖြစ်မှာနော
်မတူ क्वे ပြတဲ့လူမျိုးတွေရှိတဲ့နိုင်ငံမှာဆိုရင်သူတို့ရဲ့တိုင်းရင်းသားခေါင်းဆောင်တွေကိုအစိုးရအနေနဲ့ပုံမလေးထားဖို့လိုအပ်တယ်လို့ဝန်လူငယ်များဆောင်ရ MYF အထွေထွေသွင်းမှုမင်းဆန်နီဦးကပြောပါတယ်
ဘုမကရင်နေပြီးမှလည်းအဲ့လိုပြဿနာမျိုးဖြစ်ခဲ့ပြီးအပြင်တခြားနေရာမှာဥပမာမွန်ပြည်နယ်တို့ကရင်ပြည်နယ်တို့ကချင်ပြည်နယ်တို့လိုမျိုးလည်းဒီပြဿနာတွေရှိခဲ့တယ်ကျွန်တော်တို့နိုင်ငံကဒီမတူကြဲပြတဲ့လူမျိုးတွေရှိတဲ့နိုင်ငံဆိုတော့သူရင်ကျေးမှုနဲ့သူသူ့မျိုးရာနဲ့သူသူ့ကောင်းဆောင်နဲ့သူကသမိုင်းစဉ်လာရှိခဲ့တယ်လေအဲ့ဒါကိုအလေးထားရမှာအလေးမထားလို့ရှိရင်ပြဿနာတွေဖြစ်လာမှာပဲ
ဘူကျောင်းအောင်ထမ်းကြီးရုပ်တည်ဆောက်တဲ့ကိစ္စဟာချင်းပြည်နယ်အစိုးရနဲ့လွှတ်တော်တို့ရဲ့တာဝန်လားဘောင်းကျော်ပြီးလှုပ်ဆောင်နေတာလားဘယ်လိုရည်ရွယ်ချက်တွေနဲ့များလှုပ်ဆောင်နေရတဲ့အပေါ်မြေကွန်းထုတ်ဆရာရှိနေတယ်လို့ချင်းလူငယ်ထုတ်ပြန်ချက်မှာရေးသားထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်တေဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်내ကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့မှာကရင်အန်စာနီနှင့်ကျင်းပခဲ့သူတွေကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးချင်းချက်မရှိလွတ်ပေးဖို့ KNU ကနေထုတ်ပြန်ထားပါတယ်
။တရဆင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝန်တော်သားတွေကနေအပြစ်ရှင်တင်းဆက်သွားမဲ့တန်ရင်တင်းလာပဲဖြစ်ပါတယ်။နောက်တင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရာ
တော်ရရှိနေခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းကနေခြားသပရိနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကို9.25 25 30နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကောင်းလုံးကတက်လက်ချင်ရပြီမှာဖြစ်ပါတယ
်အာရဗီယာနိုင်ငံကရေနယ်လုပ်ငန်းတွေကိုတက်ခိုက်ခံရမှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်တုံ့ပြန်ဆောင်ရွက်နိုင်မဲ့အရေးကြီးတဲ့သတင်းချက်လက်တွေရရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ဆော်ရီနဲ့အာရဆော်မြတ်ပြည်အောင်စု UAE ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးနောက်ဝန်ကြီးပွန်ပီယိုဒီကနေ့ပြောဆိုရမှာတော့တက်ခိုက်မှုဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ပုံသဘောတူလက်ခံထားကြတယ်လို့လည်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းစပူပြည်နယ်ကလတ်မြို့ကထောင်လိုင်းအေဂျင်စီရုံးဝင်းနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွာတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး90ယောက်ထဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိခင်တွေပါဝင်ထိခိုက်ဒေဆေးသူအများစုဟာတက်ခတ်မှုဖြစ်တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်သူတူကထောက်လိုင်းရေးကိုအတွင်းသတင်းပေးတင်ကြားခဲ့မှုနဲ့ပတ်သက်ပြီးထောက်လိုင်းရေးလုံခြုံရေးစစ်ဆေးရေးမှူးချုပ်မက်ကဲအကင်ဆန်ကိုအောက်လုပ်တော်ထောက်လိုင်းရေးကော်မတီမှဒီနေ့ဆင့်ခေါ်ချနာပါတယ်။သမ္မတထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်ကြားဆက်သွယ်မှုအတွင်းကတိကဝတ်ပြုခဲ့ရာအပေါ်စိုးရိမ်နေလို့ထင်မြင်တဲ့ထောက်လိုင်းရေးတာဝန်ရှိသူတယောက်ကစစ်ဆေးမှုချုပ်ကိုတင်ကြားခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူထောင်လိုင်းတာဝန်ရှိသူဟောင်းနှစ်ယောက်ကိုကူကပြီးဝါရှင်တန်ပို့စင်းစာကဖော်ပြခဲ့ပြီးနောက်အခုလိုကြားနာခဲ့တာလည်းဖြစ်ပါတယ်။ မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူရည်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ဂျားနေ94မဲနဲ့အတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ကာလချက်ရှိဖြစ်ပေါ်နေတဲ့ပရိကတ်ပကတ်တွေပေါ်စိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။
တရင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာကတော့ Vitex Sonic ဖြစ်ပါတယ်။ View American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းလို့ပြီးတော့25 32 51နဲ့လိုင်းလမ်းမီတာ190လောက်ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.